မိဘဖြစ်သူတွေကသူမရဲ့ပညာရေးကိုအားပေးပြီးရင်းနှီးမြှုပ်နှံမှုမလုပ်ခဲ့ရင်ဒီကနေ့ရထားတဲ့အောင်မြင်မှုတွေကိုရနိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတကတော့မစ်ရှယ်အိုဘားမားကပြောဆိုလိုက်ပါတယ
် I wouldn't be where I am today without my parents investing and pushing me to get a good education
ကျမရဲ့မိဘတွေကသာကျမကိုပညာထူးထူးချွန်ချွန်တက်အောင်အရင်နှီးစိုက်ထုတ်ပြီးတွန်းတွန်းတိုက်တိုက်အားမပေးခဲ့ဘူးဆိုရင်ဒီကနေ့ဒီနေရာကိုကျမရောက်နိုင်မှာမဟုတ်ပါဘူးတကယ်တော့ကျမမိဘတွေကပညာရက်တွေမဟုတ်ပါဘူးဒါပေမဲ့ကျမနဲ့ကျမကိုအတွက်ပညာရေးအခြေခံအုတ်မြစ်ခိုင်မာအောင်ချပေးဖို့လိုတယ်လို့ကောင်းကောင်းနားလေသဘောပေါက်ကြပါလေဒါကြောင့်လာမယ့်နှစ်တွေမှာအမေရိကန်နိုင်ငံအပါအဝင်ကမ္ဘာတစ်လွှာလူငယ်တွေအားလုံးပညာရေးအခွင့်အလမ်းရဖို့အဓိကလှုပ်ဆောင်ရမယ့်အချက်ဖြစ်တယ်လို့ကျမနဲ့သမ္မတဩဘားမားတို့ကရှုမြင်လက်ခံကြပါလေလို့ပြောဆိုသွားခဲ့တာပါ Harvard တက္ကသိုလ်ဘွဲ့ရရှိနေတူဖြစ်တဲ့ Mrs. Obama ဟာသူမရဲ့တရုတ်နိုင်ငံအလဲပတ်ခီးစဉ်တတိယမြောက်နေ့ကဘီဂျင်းမြို့တော်အမေရိကန်တန်ရုံးမှာကျင်းပတဲ့ပညာရေးဆိုင်ရာဆွေးနွေးပွဲမှာအခုလိုပြောဆိုခဲ့တာဖြစ်ပါလေအမေရိကန်သမ္မတကတော်ဟာတရုတ်နိုင်ငံမဟာဒတိုင်းကြီးကိုတွားရောက်ပြီးမဟာဒတိုင်းကြီးနာကအရင်ကျောင်းဆောင်ဖြစ်တဲ့စားတောက်ဆိုင်တစ်ခုကိုလည်းသူမရဲ့မိခင်ကြီးသမီးနှစ်ယောက်တို့နဲ့အတူတွားပြီးနေ့လယ်စာစားဖို့ရှိပါလေတရုတ်နိုင်ငံခီးစဉ်ဒုတိယမြောက်နေ့ကတော့လွတ်လပ်စွာပြောဆိုဖော်ပြခွင့်ယုံကြည်ကိုးကွယ်ခွင့်နဲ့လွတ်လပ်စွာသတင်းချက်လက်ရရှိဖို့အခွင့်အရေးတွေဟာလူတိုင်းရတဲ့နိုင်ငံတကာလူ့အခွင့်အရေးတွေဖြစ်တယ်လို့အမေရိကန်နဲ့တခြားကျောင်းသားတွေကိုပြောဆိုခဲ့ပါလေဒီအခွင့်အရေးတွေနဲ့ပတ်သက်လို့တရုတ်ကွန်မြူနစ်ပါတီကတင်းကျပ်မှုစိုးရိမ်မှုတွေရောပါအောင်လှုပ်ဆောင်နိုင်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့သမ္မတကတော့မစ်ရှယ်အိုဘားမားကတစုံတရာပြောဆိုခဲ့မှုမရှိပါဘူးရှင်